ဒီကနေ့နားဆင်ရမှာကတော့ဆဆန်းလွင်ရဲ့ဘဝပုံရိပ်ကဏ္ဍဖြစ်ပါလေ
။ချစ်စွာသောသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်။ယာတီဥဒုကပူလို့မကပူအိုက်နေခြင်းမျိုးမှာနေပူတဲ့ထီးမပါလမ်းလျှောက်နေရမယ့်အဖြစ်မျိုးကိုတွေးကြည့်ပါ။ချွေးတဒီဒီကြပြီးဘလောက်များမောပန်းနေမလဲလို့ဒီကြားတဲ့ကောင်းကင်ကပြန်နေတဲ့ငှက်ကမထင်မမှတ်မစင်စွန့်ချတာကိုဘော်ကိုကြလာလို့ပေးကြံတဲ့အခါမျိုးမှာတော်တော်အခံရခတ်မှာပဲနော်မြမစကပုံကြားဖူးကြမှာပါတဘူဘော်တဘူစင့်မွေးပူရကင်းမောက်ဆိုတာလေဒုက္ခအခက်ခဲကြုံလာရခြင်းမျိုးအဆုံးမရောက်ခင်နောက်တစ်ခါဆက်ပြီးဆိုးကျိုးရင်ဆိုင်လာရတာကိုပြောတာပါအဲ့ဒီအဖြစ်အပျက်မနစ်သက်စရာကြုံလာရတဲ့အခါတိုင်းထင်ရဆိုင်မီဖြစ်ချင်ရာဖြစ်ရင်ဆိုင်ပြစ်ကြသူတွေနူရဝဲဆွဲလဲရတခိုးထောင်းဖြစ်လာရတဲ့အခါဘဝကိုတမျိုးအမြင်နဲ့အဆိုးထင်ကြတာမို့ဝန်းကျင်နဲ့တွေးဖီကြတော့တာကိုဒီအကြောင်းကိုစဉ်းစားမိလာတော့ပြောကျင်တဲ့ရင်ထဲကစကားတစ်ခွန်းကမြက်သောအယူဖြူသောနှလုံးထာဝရတည်ကုန်းခြင်းဆိုတဲ့အချက်ပါပဲလူတိုင်းကတခါတရံမှာဘယ်သူမပြုတ်မိမိမှုဆိုတာကိုထဲ့ပြီးမစင်စားပဲနဲ့သူ့ကြောင့်ငါဒီလိုဖြစ်တာမဟုတ်ရင်ဒီလိုမဖြစ်ပါဘူးဆိုပြီးပြောတတ်ကြပါတယ်။ဘာနဲ့တူတယ်လဲဆိုရင်ကိုယ့်မျက်စိမှာမျက်ချီးရှိတာကိုမသိပဲသူများကိုကြည့်ပြီးဟေးမင်းမျက်လုံးမှာမျက်ချီးတွေနဲ့ပါလားလို့ပြောနေတယ်လို့ပါပဲ။ကြည့်ပါကဘာဦးအစကလူသားနှစ်ဦးချစ်ရည်တူမျှပျော်ခဲ့ကြတယ်လို့တစ်ချိန်မှာဥယျင်အလေကအတီးကိုစားဖြစ်သွားခဲ့အပြီးမှာသူမကကြွေးလို့ကျွန်တော်စားမိတာပါတဲ့လေကိုသာလူလူချင်းချင်းကြိုတင်စိတ်ထဲရဲရဲတင်းတင်းယူဖို့ဆုံးဖြတ်ခဲ့တာပဲကိုစိတ်ထဲကလွမ်းမိုးနေတဲ့တစုံတရာရဲ့ချုပ်ကင်မှုဟာကိုကိုတစုံတစ်ခုကိုပြုတ်မိတဲ့အထိဖြစ်သွားရတာပါတခါကတူတုံစင်းညီကိုအရင်အချာအမှန်တကယ်ဖြစ်ပါရဲ့သားနဲ့မနာလိုအမုန်းပွားထားခဲ့အညို့အတေဟာကုဖခင်ကိုရင်နာကြေကွဲစေတဲ့အကိုတစုရဲ့လောက်ရရှိခဲ့ဘူးပါတယ်သူတို့ရဲ့အတွေးမှာဒီညီငယ်ကြောင့်ငါတို့အားလုံးဟာအဖေစီကမျက်နှာတာမရတာမို့ရှင်းပြဖို့လုပ်ခဲ့ကြတာပါကာလအတော်အတန်ကြာလာပြီးတော့အစာငတ်မှုခေါင်းပါခြင်းသူတို့ဘာတိုင်းပြီးမှခရီးပြုမိသားစုရဲ့ပြဿနာဖြေရှင်းလာကြခြင်းမှာပဲတစ်ချိန်ကသူတို့ဖျောက်ဖျက်ခဲ့ကြတဲ့ညီငယ်ရဲ့ရုပ်သွင်းထီထီရှားရှားမြင်လာတော့ကြောက်ဒူးကတုံဒိုးတွေအကုန်ကလေးစားချီခံရပြီလို့စိတ်မှာတွေးတေရမယ်အရေးပူခဲ့ကြတာပေါ့ဒါပေမဲ့ညီငယ်ကလက်စားမချေတင်ပုံးချေလို့အပြုံးပန်းတွေဝေနေရင်အကိုတွေကသူ့ကိုဒီဘဝတွန်းပို့ခဲ့တာမဟုတ်ပါဘူးသူယုံကြည်အားကိုးတဲ့ထာဝရဘုရားရဲ့အကြံစီသာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်မင်းတို့ရဲ့အသက်ငါ့လက်ထဲမှာမင်းတို့ဟာငါလက်ခုတ်ထဲကရေးတွန်လို့တွန်မှောက်လို့မှောက်လို့မချိမ့်ချောက်ခဲ့ပါဘူးဘဝဟာနေတက်ရင်ကျင့်နေเสียပဲမဟုတ်လားစိတ်ထားတက်မြတ်တယ်လေတချို့သောအိမ်တော်တွေကိုကြည့်ပါဦးကိုလုံအင်ဆန္ဒပြေဝဖို့အတွက်အတုံးချခံခဲ့ရသူတွေအပေါ်မှာလူစိတ်မရှိပဲလူဘပြည့်တဲ့တနေ့မှာကိုချင်းမစာနာနိုင်ဒုက္ခတော်တွေဖြစ်ချင်ရာဖြစ်ညှော့ပြစ်ကြသူတွေကြောင့်တဖက်လူမှာဝေဒနာဖြစ်ရတာပဲပေါ့လေတခါတခါမှာကိုဒုက္ခဆင်းရဲအကျက်ထဲတွေရောက်နေကြခြင်းသူများစီကကိုကြီးမဆမှုကိုမျော်လင့်နေမိကြမှာအမှန်ပါဒါပေမဲ့အဲ့ဒီဒုက္ခကနေလဲလွတ်ရောကိုဒုက္ခကြုံလိုက်ရတယ်လို့သူများကိုလည်းကြုံရပါသေးလို့ဆန္ဒရှိနေကြသူတွေတွေ့နိုင်ပါတယ်သူများဒုက္ခရောက်နေတာကိုမဆာနာမကူညီတဲ့အပြင်မင်းဘာအပြစ်လုပ်ခဲ့ပြီလဲကဲဒီဒုက္ခတဲကနေမလွတ်မကင်းရှိနေမှတော့မင်းရဲ့ခံယူချက်အတွေးခေါ်တွေစွန့်ပြစ်လိုက်ပါလားမင်းရဲ့အခက်ခဲတွေပေါ့ပါသွားမှာပါလို့ပြောတတ်သူတွေလည်းရှိတတ်ပါတယ်တကယ်တကယ်မှာအခက်ခဲပြဿနာဆိုတာရတတ်မအေးစရာရင်ဆိုင်ရမှာပါဒုက္ခမြောင်းမြောင်းလူတို့ပေါင်းလို့ဆိုထားကြတာကိုတချို့လူတွေကလည်းသူများကိုမှအပြစ်တင်ကိုဖြစ်အင်ကိုအားမရဒီဖြစ်ရဲ့ဟာကိုပြက်တနာပဲဆိုပြီးရဲရဲတိုးဝင် အာအင်ရှိသမျှရင်ဆိုင်ကြတာလည်းရှိပါတယ်။ကိုကအနေသာကြီးပါ။ဒါပေမဲ့အနေသာလို့အတာမနေပဲကို့ဝန်းကျင်အတိုင်းဝိုင်းအတွက်မှန်တဲ့အတွေးခေါ်ထက်တဲ့အမြင်တည်ကြည်တဲ့နှလုံးရဲရင့်တဲ့သဘောနဲ့စွမ်းဆောင်ခဲ့ကြလို့လေကျင့်နေရတာတွေရှိခဲ့တာပေါ့။အဖြစ်တစ်ခုတတိယစရာကစီးလုံးညီညွတ်တဲ့ရွာတရွာရဲ့ရွာလေလမ်းမကိုဖျက်ပြီးယထာပြေးဆွဲဖို့စီစဉ်ခဲ့တာကိုမကျေနပ်တဲ့ရွာသူရွာသားတွေဟာရွာလုံးကျွတ်နေပါတူညီတဲ့ဆုံးဖြတ်ချက်ကိုချခဲ့ကြပြီးအကောင့်ထည့်ဖို့ကြပါတော့တယ်။ပထမဆုံးယထာလမ်းဖွင့်ပွဲမှာယထာလမ်းဝဲရဝဲဘက်တစ်ဖက်တစ်ချက်ကိုရှောက်လျက်ရက်လျက်နဲ့ဒါပေမဲ့ယထာကအချိန်တန်အုပ်အောဆွဲလို့ဖြတ်ကျော်ခုန်မောင်းသွားခဲ့ပါပြီ။သူတို့အကုန်လုံးသဘောတူခဲ့တဲ့ဆုံးဖြတ်ချက်ကိုအကောင့်ထဲမဖော်နိုင်မလုံနိုင်ခဲ့ကြပါဘူး။အဲ့ဒီဆုံးဖြတ်ချက်ကတော့ရွာသားအားလုံးယထာလန်းအလားဂျိုင်းတူယထာလန်းပေါ်လဲချအသေးခံပြကြဖို့ပါ။ဒါပေမဲ့သူတို့ရဲ့ခေါင်းထဲမှာဘယ်သူကဒီယထာတန်လန်းပေါ်အရင်ဦးဆုံးလှဲအိတ်ချမလဲဆိုတဲ့အတွေ့ကရှိခဲ့ပါတယ်။လူတွေဟာအဆုံးသက်အဆုံးအဖြတ်ကိုကောင်းတဲ့ရလဲခံစားကျင်ကြပေမဲ့ကိုယ်တိုင်ကအရှုံးခံရမှာကိုမလူလားကြပါဘူး။ဘာနဲ့တူတယ်လဲဆိုရင်လမ်းကောင်းကောင်းရှောက်လန်းခြင်းပင်မဲ့ချုံရွယ်ရှင်းလင်းလမ်းခင်းရမှာကိုဝင်လေးတလို့ပဲပေါ့လေ။ဘယ်သူကမှမရှောက်ခြင်းနဲ့လမ်းပေါ်ကိုရှောက်ရရောက်ရဖို့ချွေးသွေးစည်းခံခုတ်ထွင်ရှင်းလင်းလမ်းခင်းခဲ့သူတဦးတော့ရှိခဲ့ပါတယ်။သူလုံးသမျှနားမလည်ခဲ့ကြလို့သူ့ကိုအထင်လွဲအမြင်မွဲလက်ရဲဆက်ရဲတက်ခဲကြပါတယ်ရရဆက်ဆက်ဖန်းစီနှိပ်ဆက်လို့အေးရေးပြက်ရတဲ့သူ့ကိုနှောက်ယှက်ခန္ဓာစိတ်နှံပင်ပန်းစေခဲ့ကြပါတယ်သူ့ကိုသူလန်ခီဖြစ်တယ်လို့ပြောပြီးသူ့သဘောကလူတွေကိုလက်ကမ်းကြိုနေပါတယ်လိုက်ခဲ့ပေါ့လေသူ့မှာမျက်တော်အတွေ့အယူအဆဖြူစင်တဲ့နှလုံးသားထားခဲ့လေတော့သူ့နှုတ်ကသူ့အပေါ်ရက်ဆက်ခဲ့ကြသူတွေကိုခွင့်လွတ်တဲ့စကားပြောသွားနိုင်ခဲ့ပါတယ်။သူဟာသခင်ယေရှုဆိုသူပါပဲ။မမြဲတဲ့သေခြင်းတရားကိုလွန်ဆန်ဒုက္ခကိုခြေဖြတ်ဒုက္ခနဲ့ဖြည့်ဆွမ်းပေးခဲ့သူပါ။တကယ်တော့လူတိုင်းအပေါ်မှာမြင့်မြတ်တဲ့တွေးခေါ်ညော်မြင်မှုတွေနဲ့ကြည်လင်ရှင်းသန့်မုံမြတ်ဖြူစင်တဲ့နှလုံးသားကိုပြသွားနိုင်ခဲ့လို့ဒီကနေ့ထိသူ့အကြောင်းကိုပြောနေကြအမြဲဆင်ခြင်နေကြတုံးပါပဲ။ဘဝခရီးတစ်ထောက်ခိုးဝင်ရောက်လာခဲ့တဲ့ဒီလောကထဲမှာကျင့်နှက်စရာနဲ့ကြည်နူးနိုင်ဖို့အတွက်မြတ်သောအယူဖြူသောနှလုံးကိုအမြဲထာဝရတည်ကုန်းနိုင်ကြပါစေလို့မေတ္တာပို့သလိုက်ပါတယ်သောတာရှင်များရှင်လန်းချမ်းမြေကြပါစေ
လမ်းလျှောက်ရင်းနဲ့လမ်းပြုံးခဲ့လေပြီBye.